ကိုမသားခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့တွေလို့ပြောတဲ့ KIA ကိုကန်တောင်ဘလောင် AA ရခိုင်စားတဲ့အဖွဲ့တွေနဲ့ညီညာရေးအလားအလာကိုနည်းနည်းဆိုင်ဆိုင်လေးမေ့ချင်ပါတယ်ပထမဆုံးကတော့အခုပြီးဆုံးသွားပြီဖြစ်တဲ့ဒီ၄ဘွဲ့နဲ့ NRPC လို့ခေါ်တဲ့အမျိုးသားပြည်နယ်သစ်မြိုင်နယ်ညီညာရေးအဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နည်းပြောပြပါတာဟာဘလောက်အလားအလာကောင်းတဲ့ပြီးဆုံးသွားတယ်လို့ပြောနိုင်ပါခင်ဗျာ
ဟုတ်ကဲ့ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆက်သွယ်မိများတဲ့အခါမှာဒီဆွေးနွေးပွဲကအရင်တော့ဆိုရင်တော့ဒီဘောပေါ့လေအစိုးရဘက်ကတောင်းဆိုတာက deed of commitment လို့ခေါ်တဲ့ဟောပေါ့ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြုတဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုရယ်ပေါ့လေဒီကိန်းသားလက်နဲ့ကိုင်ဆဲဒီဘက်ကတော့ဟောပေါ့ pilot ရယ်ပေါ့သူတို့ပါကအစိုးရနဲ့နှုတ်သက်သက်သဘောတူထားတဲ့ ES စာချုပ်မျိုးမရှိသေးဘူး။အရင်တစ်ခါအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCO ကိုသွားရတယ်ပေါ့လေ။အဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCO မသွားခင်မှာ pilot ရယ်နဲ့ ES စာချုပ်မျိုးလက်မှတ်ထိုးမယ်ဆိုတဲ့အမျိုးကိုသိတမ်းကြတယ်ပေါ့အရင်ဆွေးနွေးပွဲတွေမှာ။ဒီတိုင်းနဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်မင်းမင်းကြည့်တော့ဆိုရင်တော့အစိုးရဘက်ကလည်းဒီ pilot ရယ်နဲ့ပတ်သက်ပြီးတော့သိတမ်းကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေ။ဒီဟာကိုလိုက်တယ်လို့ပြောလာတဲ့အားမျိုးရှိတယ်ဆိုတာမျိုးသူပြောပါတယ်ပြောရဲဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ဗျာဒီ CIO ဘက်ကတော့ပြီးခဲ့တဲ့အချိန်ခါလေးလကလေးကအစိုးရဘက်ကတင်ပြထားတယ်အစိုးရချက်ဒီအပြည့်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြောင်းအောင်တင်ပြတယ်တင်ပြပြီးဒီကအဲ့ချက်ကိုဆွေးနွေးရဆိုတော့အလားအလာကတော့ဒီအရင်ကတည်းကလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ပြင်လို့ရလာတဲ့အနေအထားတစ်ခုရောက်လာလို့ဒီလိုတော့ပြောပါတယ်ခင်ဗျာ
အဲ့ဒီ NCA နဲ့ bilateral ဘာကွာတယ်လဲအနှစ်သာရအဖြစ်ကိုမသွားနှစ်ခုလုံးကအပြစ်ခတ်ရဆဲဖို့ကိစ္စကိုဆွေးနွေးရတယ်ပဲထင်ပါတယ်ဘာများခြားနားမှုရှိလို့တစ်ဖက်က NCA ကိုလူလိုက်ပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလဲခင်ဗျာ
ဟုတ်ကဲ့အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီ SPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခွန်ဖွဲ့ပေါ့လေသူတို့တောင်းဆိုထားတာတော့ NCA ပြင်ပအနေသူတို့ကသွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာချက်မှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားသူတို့လက်မခံနိုင်တဲ့အနေအထားရှိရဆိုတာမျိုးတွေကိုအစိုးရပြောတာရှိရပေါ့လေရှိရဆိုတော့သူတို့ကတော့လောစင်မှာဒီ bilateral ဆိုတဲ့အပြစ်ခတ်ကျစရေးကိုအရင်သွားမယ်သွားပြီးတော့မှဒီ NCA နဲ့ပတ်သက်ပြီးတော့မှသူတို့လိုချင်တဲ့အချက်တွေကိုအချိန်တစ်ခုယူပြီးတော့ညီတိုင်းဆွေးနွေးမယ်ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်ဒီရတော့အဲ့ဒီအခြေအနေကြောင့်မလို့သူတို့က NCO တိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ bilateral ကိုအရင်သွားမယ်အပြစ်ခတ်ရစေးကိုအရင်လုပ်မယ်လုပ်ပြီးတော့မှဒီ NCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လိုလားချက်တွေကိုညှိနှိုင်းပြီးတော့မှ NCO လက်မှတ်ထိုးမယ်ဆိုတော့ဒေါ်လာမျိုးသိရပါတယ်အဲ့ဒီအနေအထားကြောင့်မလို့အခုကဒီနှစ်ဘက်က NCA လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာသူသိရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရဘက်က bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုသဘောမျိုးပြသလာရဲဆိုတော့သူအဘက်ကသဘောထားနည်းနည်းပါးပါးပြောပြောင်းလာတယ်လို့မှတ်ယူရမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်ဖက်စလုံးကဒါအပြည့်သဘောဆောင်လာတယ်နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတော့အမြင်မျိုးတွေရှိနေပါတယ်ရှိနေပါတယ်ဆိုတော့လောလောဆယ်မှာအခြေကတော့ကျွန်တော်တို့ဒီသိထားတာတော့ဒီကိန်းသားလက်နက်ကိုင်ကြီးဖွဲ့ဒီဘက်ကကျင်ပြလာတဲ့အပြည့်အရင်းနဲ့ပတ်သက်တဲ့အဆိုပြုချက်တွေကိုဒီ NRPC ကပြန်ယူလာတော့အဲ့အတမ်းတော့အဆိုအောင်နဲ့ပြန်ညှိနှိုင်းမှုရှိမယ်။နောက်ဒီ KI ကိုတင်ပြလာတဲ့အချက်တွေမှာလည်းအဆိုအောင်ဘက်ကလူလာလာတွေကိုဒါတောင်းဆိုလိုက်တဲ့ဟာတွေရှိတယ်။အဲ့ဒီဟာကိုလည်း KI ကိုဘက်ကသူတို့ဘဟုမှပြန်လဲတင်ပြပြီးတော့မှအဲ့ဒီဟာတွေကိုပြန်လဲဆွေးနွေးပြီးမှညှိနှိုင်းမယ်ဆိုတာမျိုးပြီးရပါတယ်ဗျ။အဲ့ဒါဆိုဒီအဆိုအောင်ဘက်ကရောဒီကိန်းသားလက်နက်ကိုင်ကြီးဘက်ကတော့ဒီကနေ့ဆွေးနွေးပွဲပွဲပေါ်မှာအပြည့်အစုံဆောင်နေဆိုတဲ့အယူဆမျိုးတွေတွေ့ရပါတယ်ဗ
ျဟုတ်ကဲ့နောက်တစ်ခုဒီညမှာမေးချင်တာကတော့အခု၄ဖွဲ့နဲ့တွေ့တဲ့အထက်မှာကချင်းရယ်ကူကန်ရယ်တောင်ပလောင်ရယ်သူတို့ကတော့သူတို့လက်နက်ကိုင်တပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေကြတယ်အဲ့ဒါကို AA ကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာသူတို့တပ်ဖွဲ့တဆွဲနေခြင်းနဲ့ဆိုရဲဆန္ဒဟာတော်လေးပြင်းပြင်းပြပြရှိနေတယ်ဒီဟာကိုမကြာခဏပြောတာတွေ့ရပါတယ်ဆိုတော့အေးအေးနဲ့ဆွေးနွေးရတဲ့ကိစ္စမှာအဓိကအဲ့ဒါဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်ပြည်လည်နိုင်တဲ့အလားအလာဘယ်လောက်ရှိမယ်ထင်ပါလဲအဲ့ဒီကိစ္စက
ဟုတ်ကဲ့လောလောဆယ်အချိန်ဒီမှာတော့တို့ဒီအေးအေးနဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြီးသားထုတ်ဖို့ပြောဆိုတာတော့မရှိသေးပါဘူးဗျမရှိသေးဘူးဆိုရင်လည်းဒီပြီးခဲ့တဲ့ဒီ24ရက်နေရာလာကျွန်တော်တို့အေးအေးရဲ့ကျွန်တော်တို့ဒီတအန်းပလောင်ရဲ့ကိုကန့်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရာဆိုရင်တော့ဒီစစ်တိုင်းကြီး၅ခုပေါ့ရှမ်းမြောင်းနဲ့ကချင်ကစစ်တိုင်း၅ခုဒေသမှာအပြည့်ရထားပြီးတော့မှစစ်တပ်ဘက်ကနေတော့မှဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းပြထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ကပြောဆိုလာတာရှိရဲ့ပြောဆိုလာတော့သူတို့အနေနဲ့အေးအေးရဲ့အေးအပေါ်မှာထိုးစစ်တွေမရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူပြောဆိုလာတဲ့အနေအထားရှိပါတယ်ဗျနောက်တစ်ချက်ကဒီကျမော်ဘက်ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီအေးအေးအပေါ်မှာသူတို့ကဒီကျန်းသက်အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှဒီသောပိုင်းဒီမှာဆိုရင်အမြပြချေမုံကြီးတို့ဘာလို့ဒီပြောလာရဲဆိုတော့လောလောဆယ်ဒီအေအေနဲ့ပတ်သက်လို့ကနှစ်ဖက်စလုံးကအလျှော်တင်လုပ်တဲ့အတန်တွေတော့မကြားရသေးဘူးခင်ဗျ။ဒါဒီရပိုင်းတွင်အေအေရထုတ်ပြန်ချက်မှာလည်းဒါရခိုင်ဒေသအတွင်းမှာဒီသူတို့နေဒီဘူဒီတောင်ဒေသဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်ဆိုတဲ့မျိုးဖြစ်ပြီးချက်တွေရဆိုရင်တော့ဒီအေအေနဲ့ဖြစ်နေတဲ့အခြေအနေတွေပေါ်မှာတိုက်ပွဲတွေပေါ်မှာတော့ short term နဲ့လာလာတော့မမြင်ရသေးပါဘူးခင်ဗျ။
အခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလည်းတိုက်ပွဲတွေကအချိန်မရောဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရတယ်ပေါ့
ဟုတ်ကဲ့ကျွန်တော်ပြရတော့ဒီတော့လောတဲ့ဒီကတော့တိုက်ပွဲတွေကအချိန်မရောဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ချက်တွေမှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေးရမျိုးတွေထုတ်ပြန်တဲ့အနေဒါတွေရဆိုတော့အချိန်ကြော့တွေဟာတော့မတွေ့ရသေးပါဘူးခင်ဗျာ
Now body language ပေါ့လေဒီနေ့ Facebook မှာတက်လာတဲ့ပုံနဲ့မှာတော့အေးဘက်ကကူစလယ်တွေနဲ့ဒီအစိုးရဘက်ကတမနောဘကကူစလရီနဲ့အတူစားတောက်နေကြတာလဲတွေ့ရပါတယ်အဲဒါကြောင့်အောက်ကပရိသတ်တို့ရှိတော်မှမှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားလာကောဘယ်လိုအတိတ်ပဲဖွင့်လို့ရမလဲခင်ဗျာအဲ့လိုအတိတ်ပဲကောက်ယူတာကောမှန်ပါမလား
ဟုတ်ကဲ့ဒီအေအေရဲ့သတင်းစာရှင်းလင်းပွဲတွေပါတယ်ပေါ့လေကျွန်တော်တို့တဲ့ရောက်ကြည့်ရဲ့အခြေအနေရဆိုရင်တော့ဒါသူတို့ကြီးရဲ့တမန်ကြီးရာရဆက်ဆံကြီးဘာညာတော့ဒီသူကြီးပြီးအားလို့ပြောမလားပေါ့ဗျာကျွန်တော်အဲ့ဒီဟာဒီမှာတော့သူတို့ကတော်တော်လေးဒီလိုင်ယောညီတွေဆက်ဆံတဲ့အနေထားပေါ့အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့အဲ့ဒီဟာတစ်ခုတည်းနဲ့တော့ကျွန်တော်တို့ဆုံးဖြတ်လို့ရနိုင်တဲ့အနေထားတော့မရှိဘူးလို့မြင်ပါတယ်ဗျာ
နောက်ဆုံးတစ်ခုမေးချင်တာကပြပပယောဂပြပပယောဂဆိုတဲ့တရုတ်ရဲ့ပန်ပိုးကူညီမှုလိုပဲဒီနေရာမှာသုံးသိနေထင်ပါတယ်အကောင့်ဘက်ကိုတွန်းပေးတယ်ဆိုရင်တော့အဲ့ဟာကဘလောက်ပါမယ်ထင်ပါလေဒီတကြိမ်မှာနည်းနည်းပြည်လည်နိုင်မဲ့အလားလားရှိရဲဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်နဲ့တွေ့ကြတာလည်းကြားပါရယ
်တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါဒေါ်ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ္စနောက်ဒီဒေါ်ဆန်းစုကြည်မတိုင်ခင်ကဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဘုဒ္ဓမူကြီးမေအောင်လိုင်းသွားတဲ့ကိစ္စတွေရေးထားရပေါ့လေဒါအကျုပ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေပြီးမြောက်ဖို့ကိစ္စကိုလိုလိုလားလားရှိတယ်။နောက်ဒီ bed and road ဆိုတဲ့ဒီခေတ္တပိုးလမ်းမကြီးစီမံကိန်းကိစ္စတွေမှာလည်းစတင်အကောင့်တွေပုံမဲ့အနေထားတွေရှိလာတဲ့အပေါ်မှာကတော့တရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေကိုတိုက်တိုက်တုံတော့လှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့တက်တာရှိတယ်။ဆိုတော့စစ်နိုင်ငံရေးလေလာတုံ့တက်သူတွေကဒီပုံမှာတုံ့တက်ထားကြပါလေ
။ဟုတ်ကဲ့နောက်ဆုံးကတော့နောက်တစ်ချိန်ဆွေးနွေးပွဲကတော့နောက်လာမှာလားဟလား
ဟုတ်ကဲ့မေလာဒီတတိယခေလောက်ကိုသူတို့ဟိုရက်အကြံဉာဏ်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုရောတစုံတရာထူးခြားတာကြားမိပါလား
အဲ့ဒီကြံတဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူးအချိန်ကိုအကြံဉာဏ်အနေနဲ့သတ်မှတ်ထားတဲ့ဟာမျိုးကိုသိရပါတယ်ဗျာနေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူးခင်ဗျာဟုတ
်ဆိုတော့အဲ့ဘွယ်ကြရင်တော့အလားအပူကောင်းလိမ့်မယ်လို့မျှော်လင့်ရတာပေါ့နော်
ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်တွေရဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေတည်းလည်းကောင်းလာတယ်ဒီအပြည့်အဝလည်းပို့ဆောင်လာတဲ့အနေအထားမျိုးတွေပြောလာတယ်ဆိုတော့တစုံတရာဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းလို့ရပါတယ်ခင်ဗျာ
သရရှိမြတ်ခင်ဗျာမြန်မာနိုင်ငံရဲ့290ကြာပြည်တွင်းစစ်မီဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံကျွမ်းဆဲဖြစ်ပါတယ်တိုင်းပြည်အခြေအနေရရရှိတူဖို့ဟာလေပြည်တွင်းညဉ့်ဉဏ်ရေးအပေါ်မှာအဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူး။ဒါကြောင့်ပြည်သူတွေလိုလားတောင့်တဆုံးဖြစ်တဲ့ညဉ့်ဉဏ်ရေးကိုဆောင်ကျဉ်းပေးနိုင်သူတွေအတွက်မြမသမိုင်းစာမျက်နှာမှာ တို့လည်းရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လပ်တစ်ခုရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်ဒီကနေ့အစီအစဉ်ကိုဒီမှရင်ညံလိုက်ပြပါစေခင်ဗျာကျေးဇူးတင်ပါတယ်